နိုင်ငံပိုင်စက်ရုံအလုပ်ရုံအတော်များများဟာအစိုးရထိုင်းရနေရတဲ့ဝင်တော့ဝင်ဖို့ကြီးတွေလို့ဖြစ်နေတာကြာပါပြီ။အများအစိုးမရှိဘဲလက်ပတ်နေတဲ့လုပ်ငန်းကြီးတွေဖြစ်ပါလေ။ဒါတွေကိုစစ်ဆေးဖို့အတွက်ပြည်သူ့လွတ်တော်ကိုယ်စားလှယ်10ဦးနဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနကဝန်ထမ်း15ဦးပါဝင်တဲ့23ဦးအဖွဲ့ကကွင်းစင်းလေးတာတဲ့အခါမှာကျပ်ငွေဘီလီယံ400က500လောက်နှစ်စဉ်အရှုံးပေါ်နေတဲ့နိုင်ငံပိုင်စက်ရုံ24ရုံတွေ့ရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကပြည်သူ့လွှတ်တော်မှာထုတ်ဖော်ပြောဆိုသွားပါတယ်။စီးပွားရေးအမြင်မရှိဘဲလုပ်ကိုင်တာကြောင့်အခုလိုဖြစ်ရတာလို့ဆိုပါတယ်။အရှုံးပေါ်နေတဲ့စက်ရုံတွေထဲမှာပသိန်းကမှန်စက်ရုံ၊တန်ကင်းကရင်းနှံချက်စက်ရုံ၊ကြံကင်းကဘီလက်မြေစက်ရုံနဲ့ရှမ်းပြည်တောင်ကြီးမြို့နယ်ကပင်ပက်မြို့ကတမဏိစက်ရုံဟာထင်ရှားပါတယ်။ပင်ပက်တပ်တူရေးစီမံကိန်းကိုယူရှာနဲ့ဖက်ဆက်လုပ်တာဖြစ်ပြီးမြန်မာဘက်ကစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းကျောသားကော်မတီနဲ့ကမ္ဘောဇာဖွံ့ဖြိုးရေးကော်မတီတို့ပါဝင်ကြကြောင်းသိရပါတယ်။ပင်ပက်စီမံကိန်းအတွက်ကြေးရွာအတော်များများနေရာရွှေပြောင်းပေးခဲ့ရပါတယ်။တမဏိဆိုင်ရုံအတွက်မြေကြီးက3000ကျော်ကို2005မှာစစ်တပ်ကသိမ်းယူခဲ့လို့နေနာဆုံးရှုံးသူတွေရှိပါတယ်။
စက်ရုံတွေကိုမဆလဦးနေဝင်းနဲ့ဘူဂျုံဟူကြီးတန်းရွှေလက်ထက်မှာအများဆုံးတိဆောက်ခဲ့ပါတယ်။ဈေးကွက်စီးပွားရေးဦးစားပေးတယ်ဆိုတဲ့စစ်အစိုးရခင်မှာနိုင်ငံပိုင်စက်ရုံတွေတိုးဝလာပါတယ်။မဆလခင်မှာနိုင်ငံပိုင်စက်မှုလုပ်ငန်း900ကျော်သာရှိခဲ့ပေမဲ့ဈေးကွက်စီးပွားရေး10နှစ်ကျင့်သုံးခဲ့တဲ့အခါမှာနိုင်ငံပိုင်စက်မှုလုပ်ငန်း1000ကျော်ရှိလာပါတယ်။စစ်ဆေးသူမရှိတာကြောင့်နိုင်ငံပိုင်လုပ်ငန်းတွေဟာဘူဂျုံကြီးတွေရဲ့ကိုယ်ပိုင်လုပ်ငန်းသဘောမျိုးဖြစ်လာပါတယ်အခွင့်အူးခံမှုအလွဲသုံးစားမှုအုတ်ချုပ်ရေးညံပြင်းမှုစတာတွေကြောင့်နိုင်ငံပိုင်လုပ်ငန်းတွေဟာနိုင်ငံကိုအကျိုးမပြုနိုင်ကြတာများပါတယ်စီးအုပ်စုအတိုင်းဝိုင်းအတွက်နိုင်ငံပိုင်လုပ်ငန်းတွေကိုတိဆောက်ခဲ့ကြတာကြောင့်ဈေးကွက်ခင်မှာပုဂ္ဂလိကစက်မှုလုပ်ငန်းမထွန်းကားနိုင်တာလို့မြင်ကြပါတယ
်ကွယ်လွန်သူစက်မှုဝန်ကြီးဟောင်းဦးအောင်ပေါင်းအာနာအလွဲသုံးစားလုပ်ပုံကိုသတင်းမီဒီယာတွေမှာမကြာခဏတွေ့ရပါတယ်လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥအောင်တောင်းကိုအမေရိကန်ကနာမည်ပြည့်စရင်သွင်းထားပါတယ်ဆက်မှုဝင်ကြီးတက်တန်း14နှစ်အတွင်းမှာဥအောင်တောင်းဟာအချမ်းသာဆုံးဗိုလ်ချုပ်ကြီးတဦးဖြစ်လာပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့လူယုံတော်အဖြစ်ဥအောင်တောင်းကိုလူသိများပါတယ်ဥအောင်တောင်းရဲ့တားဖြစ်သူဦးပြေအောင်နဲ့ဦးလေးအောင်မှာဒေါ်လာတန်း9000ရှိပြီးမြန်မာပြည်မှာတတိယအချမ်းသာဆုံးဖြစ်နေကြောင်းဇန်နဝါရီလ24ရက်နေ့ထုတ်TVB သတင်းမှာဖော်ပြပါတယ်စေဆိုးရခေတ်ကအာဏာအလွဲသုံးစားလုပ်ပြီးကိုကျိုးရှာခဲ့တဲ့ဒေါ်လာဗိုလ်ချုပ်အတိုင်းဝိုင်းကိုအရေးယူမှာမဟုတ်ကြောင်း NLD ကလည်းကြေညာထားပါတယ
် NLD အစိုးရဟာအရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့အစီအစဉ်လုပ်ထားပါတယ်စက်မှုဝန်ကြီးဌာနလက်အောက်ကနိုင်ငံပိုင်စက်ရုံအလုပ်ရုံ90ကျော်ဟာအရှုံးပေါ်နေတဲ့အတွက်ပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့မကြသေးမီကစီစဉ်ခဲ့ပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းဟာ policy နဲ့စီမံခန့်ခွဲမှုချုပ်ယွင်းချက်ဖြစ်ပြီးအမှုတန်းတွေညံပြင်းလို့မဟုတ်ကြောင်းလက်ရှိစက်မှုဝန်ကြီးကပြောကြောင်းသိရပါတယ်အရှုံးပေါ်လို့ရပ်ဆိုင်းထားရတဲ့စက်ရုံတွေထဲမှာအကြီးစားတံမရီစက်ရုံ73ခုအထည်စက်ရုံ71ရုံဓာတ်မြေဩဇာနဲ့ရေနံချက်စက်ရုံတွေလည်းပါဝင်ပါတယ်ပုဂ္ဂလိကပိုင်ပြည်လုပ်ရေးစတင်တာအနှစ်20ကျော်ရှိလာပေမဲ့နိုင်ငံပိုင်လုပ်ငန်းနဲ့အလွဲသုံးစားလုပ်မှုသာတိုးပွားလာပြီးစေအုပ်စုနဲ့ခရိုနီအတိုင်းဝိုင်းလဝဲကြီးအုပ်တဲ့စနစ်သာထွန်းကားလာခဲ့ပါတယ
်မြမပြည်မကုမ္ပဏီပေါင်း3000ကျော်လောက်ရှိမယ်လို့ခန့်မှန်းကြပြီးမဲ့နိုင်ငံသားနဲ့ရှင်နိုင်တဲ့ကုမ္ပဏီကြီးကတော့30လောက်သာရှိတယ်လို့ဆိုပါတယ်ဒီကုမ္ပဏီကြီးတွေဟာစေအစိုးရယုံကြည်အားကိုးတဲ့စီးပွားရေးအုပ်စုကြီးတွေဖြစ်လို့မြန်မာစီးပွားရေးမှာအရေးပါအရာရောက်ကြသူတွေဖြစ်ပါတယ်ရွေးကောက်တင်မြောက်တဲ့အစိုးရတက်လာချိန်မှာထူးအုပ်စု Max မြန်မာအုပ်စု Cambodia အုပ်စု Asia World ရွှေတောင်အုပ်စု ICG အုပ်စုစစ်တပ်ပိုင်း MEC နဲ့ MEHL စတာတွေဟာစီးပွားရေးအင်အားအကောင်းဆုံးကုမ္ပဏီကြီးတွေဖြစ်နေပါပြီဦးသိန်းစိန်အစိုးရမတက်မီဓာတ်ဆီဆိုင်တွေပုဂ္ဂလိကပိုင်းလုပ်တဲ့အခါမှာဒီကုမ္ပဏီတွေပဲအများဆုံးရကြပါတယ်နိုင်ငံသားတိုက်ရိုက်ရင်းပြီးမြုပ်နှံမှုကိုလက်မခံတဲ့စေအစိုးရခင်မှာရွှေတောင်အေရှားဝေါနဲ့ဥပိုင်လင်မတက်စတဲ့စီးပွားရေးအုပ်စုကြီးတွေဟာတရုတ်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ပြီးချမ်းသာကျွယ်ဝလာကြပါတယ်။နေပြည်တော်တိဆောက်ရမှာလည်းအချို့အမြတ်ခံစားကြရပါတယ်။ အခုတော့ Crony Company ကြီးတွေဟာအများအကျိုးဆောင်ရွက်တဲ့လုပ်ငန်းရှင်ပုံစံနဲ့လှုပ်ရှားနေကြပါတယ်။နိုင်ငံပိုင်ဆိုင်ရာအလုပ်ရုံတွေကိုပုဂ္ဂလိကပိုင်လုပ်ရမှာလဲဒီ Crony Company ကြီးတွေဟာအဓိကအခန်းကဏ္ဍကပါဝင်လာပြီးအစိုးရစီမံကိန်းတွေကိုကူညီအကောင့်ထဲပေါ်ပေးဖို့ရာရှိပါတယ်ခင်ဗျာ။